မြစ်ဆုံဒေသတစ်ဝက်ကရွေရှားနေတဲ့သကိုင်းပြည်ရဲ့အပါဝင်မြေရုလှူရှားမှုအနေအထားနဲ့ဒီဒေသရင်းဆောက်လုပ်မဲ့ကြီးမားတဲ့ရေကာတာကြီးတွေအပေါ်မှာတက်ရောက်နိုင်ခြေတွေကိုဒီတစ်ပတ်မှာပြောပြပါရစေ။မြန်မာနိုင်ငံမှာတောင်မြောက်နီးပါးတန်းနေတဲ့သကိုင်းပြည်ရဲ့ကြီးကနေငလျင်လှုပ်ခတ်မှုတွေပေါ်ပေါက်နေတယ်ဆိုတာသိထားကြတာမို့အခုဒီမြစ်ဆုံဆဲတိဆောက်မဲ့နေရာနဲ့သကိုင်းပြည်ရဲ့ဟာဘယ်လောက်ဝေးတယ်ဆိုတာကိုကြည့်ရအောင်ပ
ါသကိုင်းပြည်ကြီးကမြစ်ဆုံရဲ့အနောက်ဖက်တဲလောက်ပါခင်ဗျာအကျမ်းမြင့်ဆိုရင်ဟို15မိုင်ကနေ16မိုင်လောက်ပဲဝေးပါတယ်နောက်လျှောက်ကျွန်တော်တို့သကိုင်းပြည်ကိုလည်လာခဲ့တာတော့အများကြီးပေါ့လေအဲ့ဒီနေရာလေးအတွက်တော့ကျွန်တော်အသေးစိတ်ဟိုလိလာထားတာတော့မရှိသေးပါဘူး။သကိုင်းပြည့်ရီးတစ်ခုလုံးကလှုပ်ရှားနေတာလည်းအမြဲတမ်းအမျိုးပြတ်ရှိနေတယ်။ဒီတုန်းကတည်းက၄-၅နှစ်တည်းမှာပဲကျွန်တော်ညီမရင်နံနဲ့တခြားဖွဲ့တွေနဲ့ပုံကောင်းပြီးတော့ဒီကျွန်တော် GPS လေးလာမှုတွေလုပ်ခဲ့ပါတယ်။သူကအမြဲတမ်းလှုပ်ရှားနေတယ်ဆိုတာကတော့အထောက်အထားတွေအများကြီးရှိတယ်ပေါ့။နောက်တစ်ခါငလင်းမှတ်တမ်းရဆိုရင်လည်း1946ခုကတစ်ချိန်1930လောက်ကတစ်ချိန်ပြင်းပြင်းအား9အထက်ကျော်တဲ့ငလင်းကြီးတွေလုတ်ခဲ့ဘူးတယ်မြင်ကြတော့သကိုင်းပြည်ရဲ့အဲ့ဒီစိတ်ပိုင်းကလှုပ်တယ်လို့ကျွန်တော်တို့လေ့လာထားလို့တော့သိရပါတယ
်မြန်မာနိုင်ငံမြေငလင်းကော်မတီအတွင်းမှဦးစိုးသူရထွန်းပါကမ္ဘာငလင်းရဲဝင်းကြီးနှစ်ခုတည်းက L ပိုင်းလို့ခေါ်တဲ့ငလင်းရဲဝင်းထဲမှာကြာရောက်နေတဲ့မြန်မာနိုင်ငံမှာငလင်းလှုပ်ရတဲ့အဓိကအကြောင်းရင်းဟာနှစ်ခုရှိတယ်လို့ဆိုပါတယ်
ကျွန်တော်ပြည်မှာငလင်းလှုပ်တဲ့အဓိကအကြောင်းရင်းကတော့နှစ်ခုပေါ့တစ်ခုကတော့အိန္ဒိယတိုက်ကကျွန်တော်ဒီဘက်ကအာရှတိုက်ကိုတိုက်တဲ့ဖြစ်စဉ်ကဆက်ပြီးလှုပ်ရှားနေတဲ့အတွက်ကြောင့်ဖြစ်နေတဲ့အပိုင်းပေါ့အဲဒါကတော့ဘယ်မှာသွားပြီးတွေ့ရလဲဆိုရင်ကျွန်တော်တို့အခုမြန်မာပြည်အနောက်ပိုင်းစစ်တွေနဲ့ဒီဘင်္ဂလားပင်လယ်ပေါ်မှာဒီဆူမာတရာကနေဆက်ပြီးတော့တက်လာတဲ့မြေတူကြစိုက်ဝင်နေစုံပေါ့ဟိုအင်္ဂလိပ်ကျွန်တော် subduction zone ပေါ့အဲဒီ zone ရဲ့လှုပ်ရှားမှုကြီးတောက်ရောက်ရှိနေတယ်ပေါ့နောက်တစ်ခုကတော့ကျွန်တော်အန်ဒမန်ပင်လယ်ပြင်မှာပင်လယ်ကျမ်းပြင်ပြန်ကားတဲ့ဖြစ်စဉ်ပေါ့အဲဒီဖြစ်စဉ်ကကျွန်တော်မြန်မာပြည်ပါဝင်နေတဲ့မြေတူပိုင်းကမြေတူပြင်တော့သခိုင်းပြည့်ရွေးအနောက်ဘက်ခြမ်းမှာရှိနေမြန်မာမြေတူကြလို့ဆိုတဲ့အပိုင်းဟာဟိုဒီခုနပြောတဲ့ subduction နဲ့အခုပြောတဲ့ဒီအန်ဒမန်မြေတူကြပြန်ကားတဲ့ဖြစ်စဉ်တစ်ခုကြောင့်ရောက်ဘက်ကိုတဖြည်းဖြည်းသွားနေပေါ့ဒီသွားနေတဲ့ဖြစ်စဉ်တစ်ခုကြောင့်ကျွန်တော်တို့ကအမြဲတမ်းလိုလိုကလေးတွေလှုပ်နေပါတယ်ခင်ဗျာဆိုတော့ညီမပြီးကိုကျွန်တော်ကလင်းဖြစ်ရတဲ့အကြောင်းရင်းအနေနဲ့ကြည့်ရင်တော့ဒီအကြောင်းတစ်ခုကိုကျွန်တော်အဓိကဥစားပြီးပြောရပါလိမ့
်မယ်မြန်မာနိုင်ငံမှာငလင်းအန္တရာယ်ရှိတာမို့ဒီငလင်းအတိုင်းအတာကိုသတ်မှတ်တဲ့ဇုံတွေခွဲခြားခဲ့ကြပြီးအဓိက၅ခုသတ်မှတ်ထားပါတယ်
လုံးခဲ့တဲ့6နှစ်လောက်ပေါ့2005ခုနှစ်လောက်တည်းဟာကျွန်တော်တို့တရားခေါင်းဆောင်တွေဖြစ်တဲ့ဆရာကြီးဒေါက်တာဦးသိန်းတို့အဖွဲ့ကခွဲထားတာရှိပါတယ်ခင်ဗျာနေဆုံးအားနည်းဆုံးပေါ့ဇုံ1ကနေပြီးတော့နောက်ဆုံး Desert 1ဇုံပေါ့ဖြည့်ဆည်းမှုများတဲ့ဇုံ5တိဆိုပြီး5ဘိုင်းခွဲထားတာရှိတယ်ခင်ဗျာဆိုတော့ဒါတွေကို marketing scale ပေါ့ဒီလူတွေခံစားနိုင်တဲ့သိနိုင်တဲ့ scale နဲ့ဆိုရင်တော့အနေဆုံးအနေနဲ့ကျွန်တော်တို့က marketing scale 6လောက်ရနိုင်တဲ့အနေထားအနေ marketing scale 9လောက်ထိပြင်းပြင်းထန်ထန်ခံရတဲ့အထိရှိတယ်ခင်ဗျာအဲ့တော့5ဘိုင်းလောက်ခံလို့ရပါတယ်
ဟုတ်ကဲ့ဒီလို၅ဘိုင်းပိုင်းထားတဲ့အထက်မှာဆယ်ကြီးတွေတိဆောက်ဖို့လုပ်နေတဲ့ကချင်ပြည်နယ်ပေါ့နော်မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးလုပ်နေအစိုးရစရာကောင်းတဲ့အနေထားပေါ့နော်ရှိသလားမရှိလားအဲ့ဒါလေးနည်းနည်းတော့ပြောပြပေးပါဦ
းအမြင့်ဆုံးဒုံ၅ပေါ့မာဂရီစကေး၉လောက်ဒီခံနိုင်နေဆုံးနဲ့တော့ကျွန်တော်ကချင်ပြည်မှာတိုက်ရိုက်ကြည့်သူပြင်းတော့မြစ်ဆုံလိုနေရာမှာတဲ့တဲ့ကြီးမကြောက်ဘူးဗျာဆိုတော့သူကတူရနေနောက်တဲ့တစ်ဆင့်နေပါတဲ့ဇုံဖိုးပေါ့ဆိုအဲ့ဒီမှာကြာနေပါတယ်သူကသူတို့ပြင်းတော့ရစုံနေနေတဲ့နေရာသခိုင်းပြည့်ရွေးနေသူရဲ့တွဲဖက်နေတဲ့ပြည့်ရွေးတွေကြောင့်ဟိုပြင်းပြင်းထန်ထန်လှုပ်နေတာဟိုအဲ့ဒီလှုပ်နေတာရစုံပေါ်မှာတဲ့တဲ့ကြီးမကြတဲ့အတွက်ကြောင့်ဇုံ၄ပေါ့ဟိုပြင်းထန်အားလေးနဲ့ပြောရင်မာဂလီစကေးပြင်းထန်အား၈လောက်ကနေ၉လောက်အတွင်းမှာကြာမယ်လို့ကျွန်တော်တို့တွဲချက်ထားပါတယ်ခင်ဗျအ
ဲ့ဒီမာဂလီစကေးနဲ့အများသိနေတဲ့ဟို Richter scale ဟိုအများဆုံးတိုင်းတာပြီးပြောနေတဲ့ scale နဲ့နည်းနည်းရှင်းပြီးပြောပြပေးပါဒီဘာဖြစ်လို့ဒီမာဂလီစကေးနဲ့သတ်မှတ်လဲ
သူကဒီလိုပါRichter scale ရဲ့တဘောကငလင်းရဲ့ပမာဏပါ။သူကတော့ scientific ဆက်ပါတယ်။သူကငလင်းတစ်ခုဖြစ်သွားတဲ့နေရာမှာထွက်လာတဲ့စွမ်းအင်ပမာဏပေါ့။အဲ့ဒါကို Richter scale ဆိုတာဒါရိုက်တိုင်းတာလို့ရတဲ့ scale ပါ။ဆိုတော့အဲ့ဒါကိုမှကျွန်တော်တို့အမေရိကန်ငလင်းဌာနတို့ဘာတို့ကသူပြန်တွက်ပြတာ။ဒီ moment magnitude ပေါ့။ mm ဆိုတဲ့စလုံးလေးရှိပါတယ်။အဲ့ဒါနဲ့လေတိုင်းလို့ရပါတယ်။ဒါပေမဲ့အဲ့ဒီတိုင်းတဲ့ဟာဒီအားလုံးကငလင်းတစ်ခုဖြစ်သွားတဲ့နေရာမှာဖြစ်တဲ့ပြင်းထန်မှုကိုပဲပြတယ်ခင်ဗျာ။ရတာစကေးကလူတွေလူတိများတယ်ဒီပမာဏရကျွန်တော်နောက်ဆုံးဂျပန်ကလေးဆိုရင်ကလေးရတာစကေး9ပေါ့လေဆိုတော့လှုပ်သွားတယ်ပေါ့ဒါပေမဲ့လည်းအဲ့လို9နဲ့လှုပ်တဲ့နေရာငလင်းလှုပ်ဖြစ်ပွားတဲ့ရံဝင်တဲ့တဲ့ပေါ့ဒီငလင်းဖြစ်ပွားတဲ့ပြည့်ရွေးကြီးမှာဖြစ်ခဲ့တဲ့ပမာဏပါဒါပေမဲ့လူတွေကခံစားရတာကြအဲ့ဒီနေရာနဲ့အနီးဝေးကွာဝေးပေါ်မှာလည်းတီးမယ်နောက်တခါမြေရဲ့ခံနိုင်မှုပေါ့ခံနိုင်ရေပေါ်မှာလည်းတီးတယ်ဥပမာကျွန်တော်ကကြောက်ပေါ်မှာတီးနေရလားမြေရောက်ရေတွေပြည့်နေတဲ့နှုံးမြေပေါ်မှာတီးနေရလားဆိုအဲ့ဒါပေါ်မှာတီးပြီးတော့ခံရမှုတွေကတခုနဲ့တူကွာတော့ပါတယ်ဟိုနီးသုံးဥမာပြရင်ရန်ကုန်နားမှာဆိုရင်ရှေ့ဘက်မှာ20ဝန်းကျင်လောက်မှာရှိတဲ့သခိုင်းပြည်ပေါ့လေအဲ့ဒီမှာငလင်းကြီးတစ်ခုက Richter scale ဥမာခဏိဓာတ်မ3နဲ့လှုပ်တယ်ဆိုခဲ့ရင်ကျွန်တော်တို့ရန်ကုန်မြို့မှာခန်းစားမှုညတနေရာတဲ့နေရာမတူညီနိုင်ပါဘူးခဗျာဆိုလိုတာဒဂုံမြို့တစ်တို့လိုနေရာမြို့မှာတစ်မြို့ခန်းစားရမယ်ကျွန်တော်မြို့လေကောင်ကပြည်လန်းတို့ဒီကဘာကြီးဖျားလန်းတို့မှာကြာတစ်မြို့ခန်းစားရပါတယ်အဲသူရဲ့အောက်ခံကြောက်အနေထားနဲ့အမည်နေထားကိုလိုက်ကွာခြားသွားတာကိုကျွန်တော်တို့ကဒီလူတွေခန်းစားမှုပဲတရိပ်စဉ်းစားပြီးတွေ့တာပါဟိုဘယ်နိုင်ငံမှာဖြစ်ဒီလိုမြင်းကလင်းစုံပြတဲ့မြေပုံတွေမှာကဟိုမာဂယ်လီစကီဒါမှမဟုတ်နောက်တစ်ခုကတော့အင်ဂျင်နီယာတွေတရိပ်တုံနိုင်တဲ့ ground installation ပေါ့ရေပြင်ကလင်းလိုင်းသွားအချိန်တန်ဖိုးတွေနဲ့ပြလိမ့်ရှိပါတယ်။ဘာလို့လဲ तू ကဥမာပေါ့အဆောက်အဦစောက်မယ်လူတွေနေထိုင်နေဆိုရင်သူ့နေရာမှာငလင်းလှုပ်လိုက်လို့အကျိုးတရားမှုဘယ်လောက်ဒီဟိုအဆောက်အဦပေါ့ဘယ်လိုအားမျိုးတရားမှုလဲဆိုတာကိုတရိပ်တွေ့လို့ရပါတယ်။ဆိုတော့ तू ကခုနကပြော register scale လို့လှုပ်တဲ့နေရာမှာဖြစ်တဲ့ဟာနဲ့ပဲမဆိုင်တော့ဘူး။ तू ကတော့ကျွန်တော်လူတွေနေတဲ့နေရာပေါ်မှာဟိုတရိပ်ခံစားမှုကိုပြတဲ့အတွက်ကြောင့်ဒီလိုသုံးတာပါခင်ဗျာ
။ဒီ Markelly scale နဲ့မြေဆုံသေးတာမှာဆောက်မဲ့ရေတမန်ကြီးတွေပေါ့အကျိုးတက်ရောက်မှုကိုဘယ်လိုတွက်လို့ရပါလဲ
။ Markelly scale နဲ့တရိပ်ပြောမယ်ဆိုရင်တော့ तू ကဟိုအင်ဂျင်နီယာရှုတော့လို့ဆိုရင်ကျွန်တော်တို့ကမ္ဘာဆွဲအားတန်ဖိုးရဲ့ဟိုဓာတ်မ3စားနဲ့ဓာတ်မ4စားပေါ့အဲ 0.3 to 0.4G တွဲမှာကြာရောက်နေရပေါ့ဆိုတော့ဒီနေရာမှာကျွန်တော်အဆောက်အဦတစ်ခုဆောက်မယ်ဆိုရင်အဲ့ဒီ 0.3 နဲ့ 0.4 ကြာလာမယ်ကလေးလိုင်းတန်ကိုခန်းနိုင်အောင်ဆောက်ရမယ်လို့ကျွန်တော်တို့ကရေပွေးရညွှန်ပါတယ်ဆိုတော့ကလေးတစ်ခုဖြစ်လာမယ်ဆိုရင်ကျတော့ဒီတဲ့ကျွန်တော်တို့ကအင်ဂျင်နီယာရှုတော့ထပ်တွက်မယ်ဆိုရင်စကိုင်းပြည့်ပြည့်ကနားမှာရှိတယ်ဆိုရင်ငလင်းရဲ့ရင်းမြစ်ကအခုဆေးဆောင်မဲ့နေရာရဲ့အနောက်ဘက်တဲတဲမှာရှိနေတယ်ဆိုရင်သူကနေကျွန်တော်တို့တောင်းပန်ကြတော့၎င်းတခြားတောင်းတစ်ခုတော့၎င်းပေါ့လေဒီလာတဲ့ခါမှာဒီ line ကိုခုနပြောတဲ့ 0.3 to 0.4G တုံးနဲ့လာပြီဆိုရင်သူ့ရဲ့ငလင်းတောင်းခမ်းမဲ့ engineer ရင်း structure ပေါ့ဆေးဆိုရင်ဆေးပေါင်ရိုးပေါ့တခြားရေလွဲတကားတခြားသူ့ရဲ့အထောက်အကူပြု engineer အဆောက်အုံတွေကိုဘယ်လိုထိခိုက်မလဲဆိုတော့စဉ်းစားပြီးတော့သူက design ဆွဲပြီးတော့ဆောက်ရတယ်ခင်ဗျာကျွန်တော်ငလင်းဆိုတာဟိုရေဘူးရပဲကြိုတိနိုင်တယ်ပမာဏဘလောက်တိပဲနေရာဒီမှာလုံနိုင်တယ်ဆိုတာပဲသိတဲ့အတွက်ကြောင့်တက်တောင်အောင်လုံနိုင်မယ်နီလန်းကခုနလိုအဆောက်အုံတွေကိုဘလို့ခိုင်ခံ့အောင်ဆောက်အောင်မှာပဲရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့ဒီဆောက်လုပ်တဲ့လူတွေအတွက်တန်းချောင်းရအောင်တိုက်ရိုက်ပြပေးတဲ့သဘောပါ
ဘူမိပေရပညာရှင်ဦးစိုးသူရထွန်းမှာရှေ့တစ်ပတ်မှာတော့ဒီငလင်းစုံနံပါတ်4ထဲမှာရှိတဲ့မြစ်စုံသေးတာတဲ့ရေတမန်ကြီးတွေတိဆောက်မယ်ဆိုရင်အန်ဒီရဲ့အတိုင်းတာကိုဘလို့တွက်မယ်ဆိုတာတွေကိုပြောပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်